Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိမြတ်ခင်ဗျာချက်တီမင်္ဂလာဖျားဖျားနဲ့ပြည်သူတို့မူကြပါစေ VOA American တန်မြန်မာပိုင်းစီစဉ်က2014ခုနှစ်ဒီဇင်ဘာလ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါဟုတ်ကဲ့ကျွန်တော်ကတော့ဝင်းမင်းပါဒေါက်ခင်မျိုးသက်နဲ့အတူဒီနေ့ထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားသမ္မတကသူ့နိုင်ငံစီးပွားရေးကျနေပြီမဲ့နှစ်နှစ်အတွင်းပြန်ကောင်းလာမယ်လို့ဆိုလိုက်ပါတယ်ရုရှားကိုနောက်ထပ်တန်ခတ်မှုတွေလုပ်ဖို့အမေရိကန်သမ္မတကလည်းအတီးပြုတ်လိုက်ပါပြီဆိုနီရုပ်ရှင်ကိုစိုက်ဘာတိုက်ခိုက်မှုဟာနိုင်ငံတော်လုံခြုံရေးပြဿနာလို့အမေရိကန်ကဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးသွားမှာပါကိုဆက်မိုးရေ
ဟုတ်ကဲ့ကောင်းပါကိုမင်းကြီးသတင်းနဲ့ကြီးညာပြီးမှနားဆင်ကြရမှာတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမယ်ဥပဒေကြမ်းကော်မတီကိုပြန်လည်ဖွဲ့တဲ့နေရာမှာစစ်တပ်ရဲ့ကုသလေတွေမှာပါရတာကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာနဲ့မြန်မာပြည်ကိုတွားရောက်ခဲ့တဲ့ဝါရင်ခေါင်းဆောင်တွေရဲ့သတင်းစာရှင်းလင်းပွဲအကြောင်းနောက်တစ်ခါပြုရင်ပြောင်းလဲရေးတွေလုပ်နေပါတယ်ဆိုတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေစေဖြစ်တဲ့အကြောင်းမှာဆိုရင်တော
့ Burma's one of the sort of re-emerging problems on our jailed list
CPG ဖွဲ့ရဲ့ Bob Disk ကပြောသွားတာဖြစ်ပါတယ်မကြခင်မှာအပြည့်အစုံကိုနားဆင်ကြရပါမယ်နောက်ပိုင်းမှာတော့တချင်းလက်ဆောင်တစ်ပုဒ်နဲ့အတူအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒါအပြင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ထုတ်လွှင့်နေကြကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှမ်းစာတွေလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမာပူတင်ကသူ့နိုင်ငံစီးပွားရေးကျနေရာကနေနှစ်နှစ်အတွင်းပြန်ကောင်းလာဖို့ယုံကြည်မှုရှိနေတယ်လို့ကြေညာပရင်းတွေမှာထုတ်ပြောလိုက်ပါတယ်။သမ္မတပူတင်ကဆက်ပြီးရုရှားသုံးငွေရူဘယ်ဟာလည်းတန်ဖိုးကျဆင်းနေရာကနေပြန်တည်ငြိမ်လာဖို့ရှိတယ်လို့ပြောခဲ့ပေမဲ့ဒီစီးပွားပြတ်ကပ်ကိုဘယ်လိုကုစားမယ်ဆိုတာကိုတော့ရှင်းမပြခဲ့ပါဘူး။နှစ်ချုပ်သတင်းစာရှင်းလင်းပွဲကို၃နာရီကြာလုပ်ခဲ့မှသမ္မတပူတင်ကရှင်းနှစ်မှာစီးပွားရေးကျဆင်းမှုစီဥတီနေပေမဲ့လည်းဘဟုဘန်နဲ့စီးပွားရေးဆိုင်ရာအရာရှိတွေအနေနဲ့ရုရှားသုံးငွေခိုင်မာဖို့အတွက်တင့်တော်မှန်ကန်တဲ့မူဝါဒတွေချမှတ်နေတယ်လို့ဆိုခဲ့ပါတယ်။ဒါအပြင်ကမ္ဘာရေနံစည်းဆက်ချနေပြီးအစိုးရထုတ်ကွန်ကရတဲ့ဝင်ငွေတွေကဆက်ချနေတော့မှရုရှားအနေနဲ့ချက်ချင်းမဟုတ်ပေမဲ့လာမယ့်နှစ်နှစ်အတွင်းမှာအခြေအနေတွေပိုကောင်းလာဖို့ရှိနေတယ်လို့မစ္စတာပူတင်ကဟောကိန်းထုတ်ခဲ့ပါတယ်။မစ္စတာပူတင်ကဆက်ပြီးပြင်ပကအကြောင်းချက်တွေပြန်ကောင်းလာရင်တော့စီးပွားရေးနယ်လန်ထူတာပုံမြန်လာနိုင်တယ်လို့ဆက်ပြောခဲ့ပါတယ်မစ္စတာပူတင်ကပဲနိုင်ငံရဲ့ငွေကြေးပြဿနာဖြစ်ရခြင်းအကြောင်းရင်း25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိအားအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုကြောင့်ဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်တကယ်တော့ယူကရိန်းမှာရုရှားပါဝင်ဆက်ဖက်မှုအပြီးမှာဒီစီးပွားရေးပိတ်ဆို့မှုတွေခံခဲ့ရတာပါသမ္မတပူတင်ကပဲရုရှားစီးပွားရေးတည်ငြိမ်အောင်လုပ်ဖို့အတွက်အရန်ငွေချေးအလုံးလောက်ရှိထားပြီးဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာပြောခဲ့ပေမဲ့ဒီပွဲအပြီးမှာပဲရုရှားငွေဟာဒေါ်လာကို68ရူဘယ်နဲ့ထက်ကျသွားခဲ့ပါတယ်ခင်ဗျာ
ယူကရိန်းပဋိပက္ခမှာရုရှားရဲ့ဝင်ရောက်ပတ်သက်မှုကြောင့်ရုရှားကိုဒဏ်ခတ်ပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်ဖို့အတွက်အမေရိကန်တပ်တော်ကသဘောတူလိုက်ကြတဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဥပဒေဖြစ်တဲ့အတည်ပြုလက်မှတ်ရေးထိုးပေးလိုက်ပါတယ်။ယူကရိန်းလွတ်မြောက်ရေးအားပေးမှုဥပဒေ2014ကိုလက်မှတ်ရေးထိုးလိုက်တဲ့သမ္မတအိုဘားမားကအမေရိကန်အစိုးရရဲ့ရေးယူပိတ်ဆို့မှုမူဝါဒမှာအပြောင်းအလဲတစုံတရာရှိတာကိုမပြပါဘူးလို့ကြေညာပရင်းတွေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုချိန်မှာဒီဥပဒေရရေးယူပိတ်ဆို့မှုတွေထပ်လုပ်ဖို့အစီအစဉ်မရှိသေးတယ်လို့ဒီဥပဒေရလိုအပ်လာရင်အရေးယူပိတ်ဆို့မှုတွေထပ်တိုးလှုပ်ဆောင်မှာပါလို့လည်းသမ္မတကပြောပါတယ်။ဒီဥပဒေရယူကရိန်းရဲ့ Crimea ကျွန်းဆွယ်ကိုရုရှားသိမ်းပိုက်ခဲ့တာအပြင်ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုပံ့ပိုးပေးနေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်တိုးပြီးလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါအပြင်တန်ချက်ကကားဖြစ်တဲ့လက်နက်တွေ၊ခဲယမ်းမီးကြောက်တွေနဲ့ထောင်လိုင်းရင် drone ရင်တွေအပါဝင်လူသေးစေနိုင်တဲ့စစ်ရေးအထောက်ပံ့ရောတခြားစစ်ရေးအထောက်ပံ့တွေအတွက်ပါဒေါ်လာသန်း350ပုံယူကရိန်းအစိုးရကိုထောက်ပံ့မှုလည်းပါဝင်ပါတယ်။ယူကရိန်းနဲ့တက်ဆိုင်တဲ့ရုရှားရဲ့လုပ်ရံနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုမူဝါဒဟာအမေရိကန်ရဲ့မဟာမိတ်တွေနဲ့တည်တည်ချာချာဆွေးနွေးတိုင်ပင်ပြီးလက်ရှိယူကရိန်းအနေထားနဲ့ကန့်ညီအောင်တည်တည်ချာချာချမှတ်ရေးဆွဲထားတာလို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။အမေရိကန်အင်ပြည်တော်အရာရှိတွေကဆိုနီရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ဆိုင်ဘာကတိုက်ခိုက်ခဲ့တာဟာအလေးနဲ့ထားရမယ့်နိုင်ငံတော်လုံခြုံရေးကိစ္စဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့သမ္မတဘရက်အိုဘားမားရဲ့နိုင်ငံတော်လုံခြုံရေးကောင်စီအနေနဲ့ဒီကိစ္စအတွက်လိုအပ်တဲ့တုံ့ပြန်မှုတွေလုပ်ဖို့တိုင်ပင်နေတယ်လို့ဒီအမေရိကန်သမ္မတအင်ပြည်တော်အရာရှိတွေကဆက်ပြောခဲ့ပါတယ်။အင်ပြည်တော်ပြောခွင့်ရဂျွန်အာနက်စ်က ဒီ Sony ရုပ်ရှင်လုပ်ငန်းကိုဖောက်ထွင်းတက်ခိုက်ခဲ့တာဟာတကယ်ကိုခင်မီညံပြေးသူတူကလုပ်ခဲ့တာလို့အထောက်အထားတွေမှာပြနေတယ်လို့ဆိုခဲ့ပါတယ်ဒါပေမဲ့သူ့အနေနဲ့မြောက်ကိုရီးယားကိုဆက်ဆွဲဖို့ညှင်းဆိုခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကဆက်လုပ်နေဆဲဖြစ်တယ်လို့သာရှင်းပြခဲ့ပါတယ်ဒါပေမဲ့သတင်းမီဒီယာတွေမှာတော့အမည်မဖော်လိုတဲ့အမေရိကန်ရာရှိတွေကဒီစိုက်ဘာတိုက်ခိုက်မှုမှာမြောက်ကိုရီးယားနဲ့ဆက်ဆက်မှုရှိကြောင်းစုံစမ်းစစ်ဆေးမှုတွေမှာပြနေတယ်လို့ထုတ်ပြောနေပါတယ်ဒါပေမဲ့ဘလို့ဆက်ဆက်မှုယူထားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအခုလို့ Sony လုပ်ငန်းတိုက်ခိုက်ခံခဲ့ရမှုမှာတောင်းနဲ့ချီတဲ့ထောက်ထားတွေပေါက်ကြားသွားခဲ့ပြီးတဲ့ interview လို့နာမည်ပေးထားတဲ့ရုပ်ရှင်မပြနိုင်အောင်အကြမ်းဖက်ချေချောက်မှုတွေပါဖြစ်လာခဲ့ပါတယ်တကယ်တော့ဒီရုပ်ရှင်ဟာမြောက်ကိုရီးယားကောင်ဆောင် Kim Jong Un ကိုလှုပ်ချံဖို့ကြံစည်တဲ့စိတ်ကူးရင်စကားသာဖြစ်ပါတယ်ခင်ဗျာ
ကျူဘာသမ္မတ Raul Castro ဟာသမ္မတအင်ဗျူမှာသမ္မတ Barack Obama နဲ့တွေ့ဆုံမှုအတွက်လာရောက်လဲပတ်ဖို့တနေ့နေ့မှာဖြစ်လာနိုင်ပါတယ်လို့ American အစိုးရအရာရှိကပြောကြားလိုက်ပါတယ်။သမ္မတ Castro လာရောက်လဲပတ်တာမျိုးမရှိနိုင်ဘူးလို့မပြောနိုင်ကြောင်းသမ္မတအင်ဗျူပြောခွင့်ရ George Arnest ကကြားသပတေးနေ့မှာပြောကြားလိုက်တာပါ။ဗိုလ်တဖူးနေ့ကတော့ American နဲ့ Cuba ခေါင်းဆောင်နှစ်ဦးကနှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်ပြီးလုပ်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်။စစ်အေးခင်မှာနှစ်ပေါင်း50လောက်နှစ်နိုင်ငံကြားတန်တမာရေးအဆက်အသွယ်မှုတွေပြတ်တောက်ခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံမျိုးတွေမှာနိုင်ငံကိုစားပြုတန်ရုံတွေဖွင့်လှစ်ပြီးချိန်မှာတော့သမ္မတ Obama ဟာ Cuba နိုင်ငံကဟာဗာနာကိုတွားရောက်လဲပတ်မှုတွေဖြစ်လာနိုင်တယ်လို့လည်း Mr. Arnest ကပြောပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေရောပါစေဖို့အတွက်ဖြစ်လာပေမဲ့တင်းမာနေတဲ့ပြဿနာအလုံးကတော့ချက်ချင်းပြေလျော့သွားနိုင်အောင်မှာမဟုတ်ပါဘူး။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အသံကတောက်ချာနေမနက်ပိုင်းသတင်းတွေကိုဆက်ကြညာပေးနေပါဗယ်။နိုင်ဂျီးရီးယားဒေသခံတွေအရာရှိတွေကနိုင်ငံရှိမြောက်ပိုင်းမှာဘိုကိုဟာရမ်အဖွဲ့ဝင်လို့တန်တရားရှိထားသူတွေလက်ချက်ချောင်းလူပေါင်း32ဦးသေဆုံးခဲ့ပြီးနောက်ထပ်လူပေါင်း100ကျော်ပြန်ပြီးဆွဲခံခဲ့ရတယ်လို့ထုတ်ပြောလိုက်ပါဗယ်။ကမ်ဆူရီရွာမှာဖြစ်တဲ့ဒီတိုက်ခိုက်မှုဟာတနေ့အနေနဲ့မှဖြစ်ခဲ့တယ်လို့မိတ်တူဂူရီမြို့ကိုထွက်ပြေးလာတဲ့ဒီရွာသားတွေကရှင်းပြခဲ့ပါဗယ်။ဒါပေမဲ့ဒီရွာနာတဝိုက်မှာအစောပိုင်းတိုက်ခိုက်မှုတစ်ခုကြောင့်လက်ကင်ဖုန်းဆက်သွယ်တဲ့ကွန်ရက်တွေပျက်စီးသွားခဲ့တာမို့ဒီသတင်းကချက်ချင်းမထွက်နိုင်ပဲအခုလိုရက်အတန်ကြာမှထွက်လာတာပါတကယ်တော့အခုလိုဖြစ်ခဲ့တဲ့ကမ်ဆူရီရွာဟာဘိုကိုဟာရမ်အဖွဲ့ကဒီနှစ်ဧပြီလတုန်းကကျောင်းသူ200ကျော်ကိုပြန်ပေးဆွဲခဲ့တဲ့ချစ်ဘုတ်ရွာနာမှာရှိတာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာပြစ်မှတ်ထားပြီးတိုက်ခိုက်တဲ့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ရမှုထိတ်တန့် IS Islamic စစ်သွေးကြောခေါင်းဆောင်3ဦးသေဆုံးခဲ့ရတယ်လို့ American ကာကွယ်ဝင်ကြီးဌာနအကြီးတန်းရရှိသူကကြေညာပြင်းနေမှာပြောကြားလိုက်ပါတယ်။ November လလည်းကနေ December အစောပိုင်းကာလတွေအတွင်းလှုပ်ဆောင်ခဲ့တဲ့ဒီတိုက်ခိုက်မှုတွေဟာစစ်သွေးကြောအဖွဲ့သိမ်းပိုက်ထားတဲ့အီရန်နဲ့ Syria နိုင်ငံတွေကဒေသတွေကိုထိန်းချုပ်မှုတွေမှာရောသူတို့ရဲ့အုပ်ချုပ်မှုကိုပါရောပါလာစေတယ်လို့ဆိုပါတယ်။အီရန်နိုင်ငံက IS Islamic စစ်သွေးကြောအဖွဲ့ရဲ့ခေါင်းဆောင်အဘူဘေကအယ်ဘဂဒါဒီရဲ့လက်ထောက်ဟာဂျီမော်တတ်နဲ့အက်အယ်ဘာစစ်တိုဟာ IS စစ်သွေးကြောအဖွဲ့ရဲ့အကြီးအကဲအရာရှိတွေဖြစ်ကြပြီးမိုဆိုးက IS စစ်သွေးကြောအဖွဲ့ရဲ့အလဲလက်တန်းယာတုရှိသူရော့ဒဝင်တလစ်တို့လည်းတည်ဆုံခဲ့ကြတာဖြစ်ပါတယ်။အီရတ်မှာလှုပ်ရှားနေတဲ့ IS စစ်သွေးကြောအဖွဲ့ကိုအခုလိုချိနေစေတာဟာအီရတ်တပ်တွေနဲ့အတူ American ဘက်ကလေကြောင်းတိုက်ခတ်မှု1300ကျော်လှုပ်ဆောင်ခဲ့ပြီးတဲ့နောက်ရလတ်လို့ American အရာရှိတွေကပြောကြားခဲ့ပါတယ်။
တောင်ဆူဒန်နိုင်ငံပြည်တွင်းဆက်အဆုံးသတ်ရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအီသီယိုးပီးယားမြို့တော်မှာပြန်ဆလုပ်နေပါပြီ။နိုင်ငံအတွင်းတစ်နှစ်ကြာလာပြီဖြစ်တဲ့ဒီပြည်တွင်းရေးပဋိပက္ခကိုဖြစ်ရှင်းဖို့အီသီယိုးပီးယားမြို့တော်အက်ဒစ်အဘာဘာမှာလက်ရှိထက်မှန်ကြိုးပမ်းကြမှာဖြစ်ပါတယ်။ကြတာရင်းနဲ့ဆွေးနွေးပွဲတွေထဲမှာအစိုးရနဲ့တပုံတွေကြားရေရှည်ခံမဲ့စာချုပ်တစ်ခုရလာဖို့အထူးအစားပေးဆွေးနွေးခဲ့ကြတာဖြစ်ပြီး IGAD လို့တကောခေါ်တဲ့အရှေ့အာဖရိကဒေသဆိုင်ရာဖွံ့ဖြိုးရေးအဖွဲ့ကကြားဝင်ဆက်ဆက်ပေးခဲ့ပါတယ်။အရင်ဆွေးနွေးပွဲ၄ခုတုန်းကတော့ဒီစာချုပ်ချုပ်ရေးအတွက်မအောင်မြင်ခဲ့ကြပါဘူး။ဒီပြည်တွင်းပဋိပက္ခမှာအခရာကြတာကတော့လက်ရှိသမ္မတဆယ်ဗာကီယာနဲ့သူ့ရဲ့လက်ထောက်ဟောင်းရစ်မန်ချာဂျာနိုင်ငံရေးအကွဲပြဲပြဿနာဖြစ်ပါတယ်။ဒီအကွဲပြဲကြောင့်နိုင်ငံစစ်တပ်နှစ်ချမ်းကွဲသွားခဲ့ပြီးမတူတဲ့တိုင်းရင်းသားအုပ်စုနှစ်စုကြားတိုက်ပွဲတွေဖြစ်လာခဲ့တာပါ။ဒီတစ်ခေါက်ဆွေးနွေးပွဲမှာတော့ညှိနှိုင်းရခက်နေတဲ့အတွင်ကူပြောင်းရေးကာလညပေါင်းဆွေးရဖွဲ့ရေးကိစ္စကိုအဖြေရှာဖို့ကြိုးပမ်းကြမှာဖြစ်ပါတယ်။နိုင်ငံရေးကျင်းသာဟောင်းတွေဘာသာရေးအဖွဲ့တွေနဲ့ရက်ဘက်လူဖွဲ့စည်းတွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျအ
ိန္ဒိယနိုင်ငံက rocket နဲ့အတူအာကာသတဲကိုအာကာသယာဉ်မှုတွေပါလွှတ်တင်နိုင်တဲ့ယာဉ်ကိုယာဉ်မှုမပါဘဲနဲ့အအောင်မြင်မြင်လွှတ်တင်နိုင်လိုက်ပြီဖြစ်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်း Andhra Pradesh ပြည်နယ် ဆရီဟရီကိုတာကနေအလွန်လေးလံတဲ့ geosynchronous ဂျိုရုကိုလွှတ်တံခဲ့တာဖြစ်ပါတယ်။မကြာခင်နှစ်တွေအတွင်းပေါ်ပါတဲ့ satellite ဂျိုရုတွေကိုလွှတ်တံနိုင်ခဲ့ပေမဲ့အခုလိုလေးလံတဲ့ယင်ကိုလွှတ်တံရမှာတော့အခက်အခဲတွေဖြစ်နေခဲ့တာဖြစ်ပါတယ်။ September လထဲမှာအိန္ဒိယနိုင်ငံရဲ့အင်ဂါဂျိုပတ်လန်းထဲကိုသွားတဲ့ယင်ဟာအင်ဂါဂျိုပတ်လန်းထဲကိုဝင်နိုင်ခဲ့တဲ့အတွက်ဒါဟာအာရှတိုက်နိုင်ငံတစ်ခုကအင်ဂါဂျိုစီသွားဖို့အတွက်ပထမဆုံးလှုပ်ဆောင်နိုင်ခဲ့တာလည်းဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။သတင်းရှင်တို့အခုနားဆင်နေကြတာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေ့နဲ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုဆက်ပြီးတော့တင်ဆက်ပါတော့မယ်။မြန်မာနိုင်ငံဟာပြည်ရင်ပြောင်းလဲတွေလှုပ်ဆောင်နေတယ်ဆိုပေမဲ့အခုထိသတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေတော့မယ်လို့ CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။ CPJ အဖွဲ့ကထုတ်ပြန်တဲ့2014ခုနှစ်အစည်းအဝေးခန်းစာထဲမှာသတင်းသမားတွေကိုဖမ်းဆီးထောင်ချမှုအများဆုံး10နိုင်ငံစီးနှင်းမှာမြန်မာနိုင်ငံပါဝင်နေတာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။2014ခုနှစ်ထဲမှာသတင်းသမားတွေကိုထောင်ချဆုံးနိုင်ငံများဆင်းကိုပြုစုခဲ့တဲ့ CPJ ကမြန်မာနိုင်ငံကိုအဆင့်ရှစ်မှာထည့်ထားတာဖြစ်ပါတယ်။2011ခုနှစ်စစ်ဆေးရအုပ်ချုပ်မှုကနေအရသာတပိုင်းအစိုးရအဖြစ်ပြောင်းလဲပြီးသမရဦးသိန်းစင်အစိုးရတက်လာခဲ့ပေမဲ့သတင်းသမားတွေကိုဖမ်းဆီးမှုကတော့ပြောင်းလဲမသွားဘူးလို့ CPJ အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Bob Dish က VOA ကိုပြောပါတယ
်။ Burma's one of the sort of re-emerging problems on our jailed list.
မြန်မာနိုင်ငံဟာသတင်းသမားတွေကိုဖမ်းဆီးထောင်ချမှုတွေပြန်ပြီးတိုးလွှတ်လာနေတဲ့နိုင်ငံဖြစ်နေတာတွေ့ရပါတယ်။2011ခုနှစ်ကတည်းကစပြီးသတင်းသမားတွေကိုပြန်ဖမ်းဆီးထောင်ချမှုလုပ်လာတာဖြစ်ပြီးအခုထိအနည်းဆုံး10ဦးလောက်ရှိနေပါတယ်။အဲ့ဒီသတင်းသမားတွေအားလုံးကိုအစိုးရစန့်ကျင်မှုနဲ့ထောင်ချခဲ့တာပါ။ဇူလိုင်လတုန်းက Unity Journal ကသတင်းသမား9ယောက်ကိုထောင်စင်နဲ့ချခဲ့တာဟာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဖြစ်ပြီးဒီဥပဒေဟာအရင်ကိုလိုနီခေတ်1923ခုနှစ်တုန်းကဥပဒေဖြစ်ပါတယ်။ဒါကြောင့်အစိုးရကဒီဥပဒေမျိုးကိုပြုပြင်ပြောင်းလဲဖို့မကြိုးစားတာဟာသတင်းသမားတွေကိုလိုတဲ့အချိန်ထောင်ထဲပြန်ထည့်နိုင်အောင်လုပ်ထားတာမျိုးလို့ကျွန်တော်တို့မြင်ပါတယ်
။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေလုပ်နေချိန်မှာသတင်းသမားတွေဟာဒီမိုကရေစီလူ့ဘဝအတိုင်းဝိုင်းအတွက်လိုအပ်တဲ့ကဏ္ဍတစ်ခုလို့အာဏာပိုင်တွေဘက်ကယုံကြည်မှုမရှိဘူးလို့လည်းဝေဖန်လိုက်ပါတယ်။
They're using old colonial style laws and they have an anti-media attitude and they're using these old
ဆိုရဟာကိုလိုနီခေတ်ကဥပဒေတွေကိုဆက်သုံးနေတာဟာသူတို့မှာသတင်းသမားတွေအပေါ်စန့်ကျင်တဲ့အမျိုးမျိုးရှိနေလို့ပါအစိုးရဟာသတင်းမီဒီယာတွေအပေါ်လိုလားတဲ့သဘောမရှိတဲ့အတွက်သတင်းသမားတွေကိုအချိန်မရွေးထောင်ထဲပြန်ဖမ်းထည့်ထားနိုင်တဲ့ဒီဥပဒေတွေကိုပြောင်းလဲပစ်ဖို့မကြိုးစားသလိုသတင်းမီဒီယာဆိုတာဟာဒီမိုကရေစီလူအတိုင်းဝိုင်းအတွက်လိုအပ်တဲ့ကဏ္ဍတရားလို့ယုံကြည်သတ်မှတ်ထားတာမျိုးလည်းမတွေ့ရပါဘူး
စက်တင်ဘာလထဲမှာအလွတ်သတင်းတောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာမြန်မာစစ်တပ်ကဖမ်းဆီးထားစင်မှာပဲအသက်ခံခဲ့ရတဲ့ဖြစ်ရပေါ်ပေါက်ခဲ့တာမို့လက်ရှိအစိုးရရဲ့သတင်းမီဒီယာပေါ်မှာထားတဲ့အမြင်ကိုအကြီးအကျယ်ရိုက်ခတ်စေခဲ့တာလည်းဖြစ်ပါတယ်။အခုလိုအချိန်မျိုးမှာသတင်းသမားတွေကိုဖမ်းဆီးထောင်ချတာမျိုးပြန်ပြီးလုပ်နေတာဟာလက်ခံနိုင်စရာမရှိပဲဒါဟာအရင်အပြောင်းလဲမလုပ်ခင်အချိန်မျိုးကိုပြန်ပြီးသွားနေတာလို့လည်းပြောပါတယ်
။ For a long time the country was one of the worst.And now it's back on that path again.
မြန်မာနိုင်ငံဟာသတင်းသမားတွေကိုထောင်ချမှုမှာအဆိုးဆုံးအဖြစ်ကျော်ကြားခဲ့တာပါ။အခုအရင်တိုင်းပြန်သွားနေတာတွေ့ရပါတယ်။ဒီမိုကရေစီရဲ့အပြောင်းအလဲတွေမလုပ်ခင်အချိန်တုန်းကလိုပဲသတင်းသမားတွေကိုဖမ်းဆီးထောင်ချနေတာမို့သတင်းသမားတွေအပေါ်မှာအစိုးရရဲ့သဘောထားနဲ့လှုပ်ရှားမှုတွေပြောင်းလာပြီလို့တော့ပြောလို့မရသေးပါဘူး
။သတင်းသမားတွေကိုဖမ်းဆီးထောင်ချမှုအများဆုံးလုပ်ခဲ့တဲ့နိုင်ငံကတော့တရုတ်နိုင်ငံဖြစ်ပြီးထိပ်တန်း10နိုင်ငံထဲမှာအီရန်၊အီရီထရီးယား Ethiopia, Egypt, Syria နဲ့ Turkey နိုင်ငံတွေအပြင်အာရှတိုက်က Vietnam နဲ့မြန်မာနိုင်ငံတို့ပါပါဝင်နေတာဖြစ်ပါတယ်
။ဒေါက်ခင်မြို့သက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်သတင်းတစ်ပုဒ်ဆက်ရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်တွေအဓိကပြင်ဆင်ရမယ်လွှတ်တော်နှစ်ရပ်ပေါင်းဥပဒေကြမ်းကော်မတီကိုဒီရက်ပိုင်းမှာပြန်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။ပြင်ဆင်လိုက်တဲ့ကော်မတီမှာတက်မတော်သားကိုယ်စားလှယ်တွေမပါတော့ဘူးလို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီရဲ့အတွင်းရေးမှူးကပြောပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကကျတဲ့အခန်းကဏ္ဍမှာရှိနေတဲ့ကော်မတီထဲမှာတက်မတော်ဘက်ကလွတ်တော်ကိုယ်စားလှယ်တွေမပါတော့တာဟာအခြေခံဥပဒေပြင်ဆင်ရေးမှာအကျိုးသက်ရောက်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။လွတ်တော်ရန်သားထားပေမဲ့လွတ်တော်ရဲ့အရေးကြီးတဲ့ကော်မတီတစ်ခုဖြစ်တဲ့လွတ်တော်နှစ်ရပ်ပေါင်းဥပဒေကြမ်းပူးပေါင်းကော်မတီကတော့လွတ်တော်ထဲမှာတီးတန့်သူတို့စီဝေးတွေလုပ်ပြီးတော့ဒီရက်ပိုင်းအတွင်းမှာပဲကော်မတီကိုအစ်စ်ပြန်လဲဖွဲ့စည်းခဲ့တာပါ။ ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ပြင်ဆင်ချက်တွေကိုအဓိကပြင်ဆင်ရမယ့်ဒီဥပဒေကြမ်းကော်မတီထဲမှာအရင်ကစစ်တပ်ကိုယ်စားလှယ်တွေပါရှိခဲ့ပေမယ့်ပြန်ဖွဲ့စည်းလိုက်တဲ့ကော်မတီမှာစစ်တပ်ကိုယ်စားပြုကိုယ်စားလှယ်တွေမပါရှိတော့ဘူးလို့ပြည်သူ့တော်ဥပဒေကြမ်းကော်မတီရဲ့အထွေထွေတွင်မှုဦးစောလာထွန်းကပြောပါတယ်
။ဟိုဘာပေါ့ဟိုဥပဒေကြမ်းပူပေါင်းကော်မတီကတော့မူလကတော့တစ်ဖက်ဒီလူလွတ်တော်မှာ15ဦးအမျိုးသားလွတ်တော်မှာ15ဦးဆိုတော့စုပေါင်း30နဲ့ပေါ့နော်။အဲဒါပြည်ထောင်စုလွတ်တော်ဒုတိယနိုင်ငံကဥက္ကဋ္ဌဖြစ်တဲ့အတွက်32ဦးဖြစ်သွားတော့ပေါ့အခုပြင်ဆင်လိုက်တဲ့အဖွဲ့မှာကတော့ဥပဒေကြမ်းပြည်သူ့လွတ်တော်ကော်မတီက9ဦးအမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီက9ဦးစုစုပေါင်း14ဦးအဲတော့14ဦးကမှဒီဟိုဘာပေါ့ပြည်သူ့လွတ်တော်ဒုတိယနိုင်ငံကဥက္ကဋ္ဌဖြစ်တာဝန်ယူရတော့စုစုပေါင်း15ဦးနဲ့အသစ်ပြန်ဖွဲ့လိုက်တာ
ဖွဲ့စည်းပြီးသားလွတ်တော်ကော်မတီတွေကိုအသစ်ပြန်ဖွဲ့လို့ရှိတာမျိုးတိတ်မတွေ့ရပါပဲ။အခုဥပဒေကြမ်းကော်မတီကိုပြည်ထောင်စုတော်နိုင်ငံကရဲ့ညွှန်ကြားချက်ရှိလာတဲ့အတွက်ပြန်ပြီးတော့ဖွဲ့စည်းရတာဖြစ်တယ်လို့လည်းဦးစောလာထွန်းကပြောပါရယ်။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေကိုကြည့်မယ်ဆိုရင်တော့ဖွဲ့စည်းပုံ4332ဦးကော်မတီက2008အခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ဖို့လိုအပ်ချက်တွေကိုထုတ်နှုတ်ပြီးရင်ပြန်လည်ပြင်ဆင်ရွေးဆွဲဖို့အချက်တွေကိုလွတ်တော်နေရာပေါင်းဥပဒေကြမ်းကော်မတီကဆက်လက်တာဝန်ယူရေးဆွဲရမှာလည်းဖြစ်ပါရယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေမူကြမ်းကိုရေးဆွဲရမယ့်ဒီကော်မတီထဲမှာစစ်တပ်ကိုယ်စားလှယ်တွေပါမလာတာဟာဖွဲ့စည်းပုံကိုဒီမိုကရေစီအင်အားစုတွေလိုလားတဲ့အတိုင်းပြင်ဆင်ရေးဆွဲနိုင်မလားဆိုတဲ့မေးခွန်းတွေလည်းရှိလာပါတယ်။ဒါပေမဲ့အခုလိုစစ်တပ်ကိုယ်စားလှယ်တွေဒီဥပဒေကြမ်းကော်မတီမှာမပါတော့တာနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာချောမွေ့လာမယ့်သဘောရှိမယ်လို့တော့ရှုမြင်လို့မရတဲ့အကြောင်းမြမရေလိလာကဲ့ဖြဲ့ဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဥပဒေကြမ်းကော်မတီမှာတမန်တော်သားလွတ်တော်ကိုယ်စားလှယ်တွေကိုဖယ်ရှားယုံတတ်တတ်နေတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာဒေတာမြင်တာတဲ့အပြောင်းအလဲတွေဖြစ်လာနိုင်ခြေနည်းတယ်လို့ကျွန်တော်ကယူဆတယ်။တကယ်တမ်းပြည်တော်စုလွတ်တော်မှာဆုံးဖြတ်တဲ့အခါကျတော့တမန်တော်သားလွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်လို့ရှိရင်ဒီပုံမှန်တွေပြင်ဆင်ရေးဟာဖြစ်နိုင်ခြေမရှိတော့တွေ့ရတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့လက်ရှိဥပဒေကြမ်းကော်မတီမှာတမန်တော်သားလွတ်တော်ကိုယ်စားလှယ်တွေမပါတာဟာသိပြီးထူးခြားတဲ့နော်ဟိုအခြေအနေတစ်ခုလို့ကျွန်တော်ကတော့မယူဆဘူး။
ဒေါက်တာရေမြသိန်းပြောဆိုချက်ကိုအတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဖွဲ့စည်းထားတဲ့အခြေခံဥပဒေပြင်ဆင်ရေးကော်မတီရဲ့တာဝန်ရှိသူဘိုးကော်မတီဝင်ဦးထွန်းနှွေကလည်းထောက်ခံပါတယ်
။ဟိုတမလောရာကုစလေဒီဆိုတာကတော့ကျွန်တော်တို့ကဒီ25ရာနှုန်းပါတယ်လို့ဘယ်လိုပဲပြောပေါ့လေ။ကျွန်တော်အမိန့်ရတော့ကျွန်တော်တို့ကတခုတည်းပဲကိုတော့ပြောတာ။အဲ့တော့ကျွန်တော်တို့ကဒီဥတွေကြံကိုပြန်လည်ပြင်ဆင်ရေးစမယ်လို့ကျွန်တော်ပြောလို့ရှိရင်အဲတမလောရာတူပါလို့ရှိလို့ရှိရင်လည်းအဲသူတို့25ရာနှုန်းရဲ့ဒီတော့ဒါပေါ့နော်သဘောထားတစ်ခုရဲ့ပဲဖြစ်မှာပေါ့နော်ကျွန်တော်ပြောတာလေအဲ့တော့ကျွန်တော်ကြည့်ရတာရှေ့ဆက်ဆွဲမဲ့ကိစ္စမှာအဒီဒီအခက်ခဲဒီတမလို့ဓာတ်တွေအနေနဲ့သူ့ရဲ့စာနာကိုလွတ်လပ်ဆောင်မပေးနိုင်ဘူးမထည့်တာများဖြစ်မှာပေါ့
လက်ရှိအချိန်မှာဆိုရင်တော့2008အခြေခံဥပဒေပြင်ဆင်ရေးကိုဒီမိုကရက်တစ်စံနှုန်းတွေနဲ့ကန့်ညီအောင်ပြင်ဆင်ဖို့အတိုက်ခံနိုင်ငံအင်အားစုတွေနဲ့ပြည်ပနိုင်ငံတကာအဖွဲ့အစည်းတွေအမေရိကန်ပါဝင်ဥရောပနိုင်ငံတွေကပါတွန်းအားပေးတိုက်တွန်းနေကြလည်းဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့စစ်တပ်အပါအဝင်အစိုးရအုပ်ချုပ်ရေးပိုင်းကတော့2008ဖွဲ့စည်းပုံကိုလိုအပ်သလောက်ပဲပြင်ဆင်ဖို့လိုလားနေတဲ့အနေအထားတွေရှိနေတာကိုလည်းတွေ့ရပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်တွေကိုလွှတ်တော်ထဲမှာလိလာသံသယကော်မတီကလိလာနေပြီးတော့ရှေ့လာမဲ့လွှတ်တော်စည်းဝေးတွေမှာပြင်ဖို့ရှိတဲ့အချက်တွေကိုဥပဒေကြမ်းတရားထွက်လာအောင်ဥပဒေကြမ်းကော်မတီကဆက်လက်ဆောင်ရွက်မှလည်းဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ရန်ကုန်ချေးဆိုင် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာပြည်ရင်းစစ်ရက်စဲပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့ The Elders အဖွဲ့ကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်လို့မနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ကအဲ့ဒီလိုပြောကြားလိုက်တာပါအပြည့်အစုံကိုကိုစော်ဝင်းလှိုင်ကသတင်းပေးပို့ထားပါရခင်ဗျာ
The Elders အဖွဲ့လို့ခေါ်တဲ့အထင်ကရဝါရင်ခေါင်းဆောင်ညီများအဖွဲ့ဟာမြန်မာနိုင်ငံကိုအခုလ14ရက်ကနေ17ရက်နေ့အထိတွားရောက်လည်ပတ်ပြီးသမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အပြင်တခြားတိုင်းရင်းသားခေါင်းဆောင်တွေလူထုအခြေပြုအရပ်ဖွဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီလိုတွေ့ဆုံရမှာသူတို့အနေနဲ့မြန်မာနိုင်ငံမှာပြည်ရင်းစစ်တေရဆက်ပြီးနိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့လိုလားကြောင်းသက်ဆိုင်သူတွေကိုတိုက်တွန်းပြောဆိုခဲ့တယ်လို့ဒီကနေ့စီဒိုနာဟိုတယ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း The Elders အဖွဲ့ရဲ့ဒုဥက္ကဋ္ဌဂရိုဟာလမ်ဘရွန်လန်ကပြောပါတယ်
We hear that negotiations on a national ceasefire are expected to resume in the coming days. Hopefully, a national agreement can be concluded.
မကြာခင်ရပိုင်းအတွင်းတနိုင်ငံလုံးဆိုင်ရာအပြစ်ခံရက်စဲရေးတွေ့ဆုံဆွေးနွေးမှုတွေပြန်ဆတော့မယ်လို့ကျမတို့ကြားပါရတယ်။တနိုင်ငံလုံးအတိုင်းအတာနဲ့သဘောတူညီမှုလည်းရရှိနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေနဲ့အမျိုးသားယဉ်ကြားစီရေးဆွေးနွေးပွဲတွေအဆင့်ကိုအမြန်ပြောင်းလဲလုပ်ကြဖို့လိုပါတယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းရင်းသားလူမျိုးစုအလုံးဒန်းတူညီမျှသဟဇာတမျှတစွာအထူးတကားနေထိုင်ရေးလှုပ်ဆောင်ဖို့မြန်မာနိုင်ငံသားတွေဟာသမိုင်းဝင်အခွင့်အလမ်းကြီးကိုရရှိနေတာပါ
မြန်မာနိုင်ငံမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးဖို့လိုအပ်ကြောင်းသူတို့အနေနဲ့အဓိကထားအကြံပြုခဲ့တာမှာအဲ့ဒီတွေ့ဆုံဆွေးနွေးမှုတွေဟာဘလို့ပုံစံမျိုးဖြစ်ရမယ်ဆိုတဲ့ကန့်သတ်ချက်ရှိစရာမလိုဘူးလို့သူကဆက်ပြောပါတယ
် It is clear to us that there are different positions or different suggestions about
အမျိုးသားညင်ချားစီရင်တဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးပွဲတွေကိုဘလို့ပုံစံနဲ့ပြုလုပ်ကြမလဲဆိုတဲ့ဒွိဟကွဲပြားမှုတွေဖြစ်ပေါ်နေတယ်လို့ကျမတို့အနေနဲ့နားလည်ပါတယ်။6ပွင့်ဆိုင်လား12ပွင့်ဆိုင်လား10ပွင့်ဆိုင်လားကျမတို့အနေနဲ့အဲ့ဒီလိုကွဲပြားတဲ့အကြံပေးမှုတွေကိုကြားနေရပါတယ်။အရေးအကြီးဆုံးအချက်ကတော့ဒီဆွေးနွေးပွဲတွေဖြစ်ဖို့ပါပဲ။တွေ့ဆုံဆွေးနွေးမှုတွေစဖို့ပါ
The elders အဖွဲ့ဟာဒီကနေ့ NLD ပါတီအကြီးအကဲတောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့သလိုဒီခီးစဉ်အတွင်းတိုင်းသာကောင်းဆောင်နေနဲ့တွေ့ဆုံတဲ့အခါမှာလည်းအပြစ်ခရဆဲရီအမျိုးသားယဉ်ကြားစီရေးကိစ္စတွေကိုအသေးစိတ်ကြဲကြဲပြန့်ပြန့်ဆွေးနွေးပစ်ခဲ့တယ်လို့ဆိုပါတယ်စစ်တပ်ကြီးစိုးမှုရှိနေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရရှိရေးနဲ့နိုင်ငံရေးပြောင်းလဲမှုတွေဖြစ်ပေါ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအရေးတကြီးဆောင်ရွက်တဲ့ဆိုတာကိုလည်းရွက်ကောက်ပွဲကော်မရှင်အကြီးအကဲနဲ့တွေ့ဆုံချိန်ပြောဆိုခဲ့ပြီးကော်မရှင်ဘက်ကလည်းရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲမှာနိုင်ငံတကာလေးလာသူတွေလာရောက်စောင့်ကြည့်နိုင်ဖို့စီစဉ်နေတယ်လို့ပြောပါတယ်။ The Elders အဖွဲ့ဟာမြန်မာနိုင်ငံကိုမလာခင်ထိုင်းနိုင်ငံကိုဒီဇင်ဘာလ12ရက်နဲ့13ရက်တွေမှာတွားရောက်ပြီး WLB အမျိုးသမီးများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့ဒီဇင်ဘာလ13ရက်နေ့မှာတွေ့ဆုံပြီးမြန်မာနိုင်ငံရေးငြိမ်းချမ်းရေးအခြေအနေတွေကိုတုံ့တက်ဆွေးနွေးခဲ့ကြပါတယ်။ဒါဟာ15လအတွင်း The Elders အဖွဲ့အနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်မြောက်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့မနေ့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုကြည့်ကြအောင်ပါ Sony ရုပ်ရှင်ကထုတ်လုပ်တဲ့ရုပ်ရှင်ကားနဲ့ပတ်သက်ပြီးတော့ Cyber တိုက်ခိုက်မှုအလုပ်ခံခဲ့ရတာကတိတ်ကိုအလေးနဲ့ထားရမယ့်ကိစ္စဖြစ်တယ်ဆိုပြီးတော့သမ္မတ Barack Obama ကတုံ့နှုံပြောဆိုလိုက်ပါတယ်ပြည်ဝဲအထောက်အထားတွေနဲ့ email တွေပေါက်ကြားသွားစီခဲ့တဲ့ပြီးခဲ့တဲ့လက Internet Cyber ဖောက်ထွင်းခံရမှုရဲ့နောက်ွယ်မှာမြောက်ကိုရီးယားနိုင်ငံရှိနေတယ်လို့ American အစိုးရအရာရှိတဦးကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOE သတင်းတော့ Victor Betty's သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါဗိုလ်ဒူးနေက ABC ရုပ်မြင်သံကြားနဲ့တွေ့ရမှာသမ္မတဥပမာကဒီ Internet Cyber တိုက်ခိုက်မှုအတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ
် The cyber attack is very serious we're investigating it we're taking it seriously
ဒီ Internet Cyber တိုက်ခိုက်မှုကအမတန်ပြင်းထန်ပါတယ်ဒါကိုကျွန်တော်တို့စုံစမ်းစစ်ဆေးနေပါတယ်ဒီကိစ္စကိုအလေးနဲ့ထားပြီးလုပ်နေရပါကျွန်တော်တို့သတိကြီးကြီးထားပြီးဆက်ဆောင်ကြည့်သွားမှာပါကျွန်တော်တို့အနေနဲ့တကယ်အန္တရာယ်ဖြစ်နိုင်တဲ့အနေအထားမျိုးတွေတွေ့လာရင်တော့ပြည်သူလူထုကိုသတိပေးအကြောင်းကြားသွားမှာပါဒါပေမဲ့အခုလက်ရှိအချိန်အထိကတော့ပြည်သူတွေအနေနဲ့ရုပ်ရှင်တွေကြည့်နိုင်တယ်လို့ပဲအကြံပြုပါရစေ
တတင်းမီဒီယာတွေထဲမှာတော့အမည်မဖော်လိုတဲ့ American အစိုးရအရာရှိတူကိုကိုးကားပြီးဒီ Sony ရုပ်ရှင်ဖျော်ဖြေလုပ်ငန်းကို Cyber ကတိုက်ခိုက်ခဲ့မှုမှာမြောက်ကိုရီးယားနဲ့ဆက်ဆက်မှုရှိတယ်လို့ American စုံစမ်းမှုတွေမှာတွေ့ထားကြောင်းဖော်ပြနေပါတယ်ဒါကိုမြောက်ကိုရီးယားဘက်ကတော့အစောပိုင်းကတည်းကညှင်းထားပါတယ်ဒီ Sony ရုပ်ရှင်လုပ်ငန်းကထုတ်တဲ့ The Interview ခေါ်ရုပ်ရှင်ကားဟာအကျန်းဖက်သမားတွေရဲ့လုပ်ရက်စစ်စင်နွဲတဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကစွပ်စွဲပုတ်ခတ်ခဲ့ပြီးဒီ Cyber တိုက်ခိုက်မှုကတော့မြောက်ကိုရီးယားအစိုးရကိုထောက်ခံသူတွေကလုတာဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုခဲ့ပါတယ်တကယ်တော့ပြီးခဲ့တဲ့လကဖြစ်ခဲ့တဲ့ဒီ Cyber တိုက်ခိုက်မှုမှာသူတို့တာဝန်ရှိတယ်လို့ငြိမ်းချမ်းရေးအုပ်ထိန်းသူလို့ခေါ်တဲ့အဖွဲ့တစ်ခုကထုတ်ပြောခဲ့ပြီးဒီတိုက်ခိုက်မှုကြောင့်ဟောလိဝုဒ်ကျော်မော်တွေပါဝင် Sony ရုပ်ရှင်ကုမ္ပဏီလက်ရှိဝန်ထမ်းတွေဝန်ထမ်းဟောင်းတွေနဲ့အချိန်ပိုင်းလုပ်သားတွေရဲ့ပုဂ္ဂိုလ်ရေးလှုပ်ရွက်အချက်လက်တွေပေါက်ကြားသွားခဲ့ပါတယ်။ American Bureau ထောက်လိုင်း Agency CIA အနေနဲ့သတင်းထောက်နှူးကိုတုံးပြီးမြောက်ကိုရီးယားကောင်းဆောင် Kim Jong Un ကိုလှုပ်ကြံဖို့အကြောင်းရိုက်ထားတဲ့ဒီရုပ်ရှင်ကားကို Christmas နေ့ဒီဇင်ဘာ25မှာစတင်ရုံတင်ပြသဖို့စီစဉ်ခဲ့ပေမဲ့ထိတ်တန့်ရုပ်ရှင်လုပ်ငန်းတစ်ခုကပြဖို့ညှင်းပယ်ခဲ့တာကြောင့်ဗိုလ်ဒူးနေ့မှာဒီရုပ်ရှင်ကိုမပြဖို့ Sony ရုပ်ရှင်ကုမ္ပဏီကဆုံးဖြတ်ခဲ့ပါတယ်။အခုလိုဆုံးဖြတ်မှုမတိုင်ခင်အင်ကာနေ့မှာပဲဒီ Internet Cyber တိုက်ခိုက်တဲ့အဖွဲ့ကဒီရုပ်ရှင်ကြည့်သူတွေဟာ 9/11 ခေါ်2000ခုနှစ် September 17တုန်းကတိုက်ခိုက်ခံခဲ့ရမှုလိုမျိုးကြုံရနိုင်တယ်လို့ချင်းချောက်လိုက်ပြီးဒီကားပြတဲ့ယုံတွေနာမသွားကြဖို့တတိပေးခဲ့ပါတယ်။American အမိမြေလုံခြုံရေးဌာနကတော့ဒီချင်းချောက်မှုစာသားကိုစစ်ဆေးသုံးသပ်ပြီးမှအခုလိုတကယ်လုံးမဲ့အထောက်အထားလုံလုံလောက်လောက်မတွေ့ရသေးဘူးလို့ဆိုခဲ့ပေမဲ့ FBI ခေါ် Federal စုံစမ်းစစ်ဆေးဘျူရိုကတော့အခုလိုတိုက်ခိုက်မှုကြုံရနိုင်တယ်လို့ဒီ Sony ကုမ္ပဏီကိုသတိပေးထားကြောင်း Reuters သတင်းမှာဖော်ပြခဲ့ပါတယ်။ ဟောလီဝုဒ်သတင်းတောင်အရစ်ဂါနာကလည်းအခုလိုဖြစ်တာကမကြုံဘူးလို့ဆိုပါတယ
် There have been things that have made Hollywood studios change distribution
Hollywood လောကမှာရုပ်ရှင်ပြမျိုးမှုတွေကိုအပြောင်းအလဲဖြစ်စေတာတွေရှိခဲ့ဘူးပါတယ်ဒါပေမဲ့အခုလိုဟာသတသက်ရုပ်ရှင်ကားတစ်ခုကိုနိုင်ငံတစ်ခုကဝင်ဆွတ်တိုက်ခိုက်တာမျိုးတော့တခါမှမကြုံခဲ့ဘူးပါဘူ
းတကယ်တော့ American dollar သန်း40အကုန်ချခံရိုက်ထားတဲ့ဒီရုပ်ရှင်ဟာဝင်ငွေ American dollar သန်း100အထိရနိုင်တာမို့ဒီရုပ်ရှင်ကမပြနိုင်ရင်တော့ American dollar 55သန်းခန့်ဆုံးရှုံးသွားနိုင်တယ်။ဒါပေမဲ့ဒီ Sony Company နေနဲ့နောက်ပိုင်းကျမှဒီရုပ်ရှင်ကပြန်ပြတာဒါမှမဟုတ် Video အဖြစ်ထုတ်လုပ်တာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုနေပါဗျ။ RAN လို့ခေါ်တဲ့မူဝါဒသုံးသပ်ရေးအဖွဲ့ကမြောက်ကိုရီးယားကျွမ်းကျင်သူ Bruce Bennett ကတော့အခုလိုဆုံးဖြတ်တာကမကောင်းတဲ့နောက်ဆက်တွဲတွေဖြစ်လာနိုင်တယ်လို့ဆိုပါတယ
် If foreigners who want to stop the release of a film can now follow
ရုပ်ရှင်ကားကမပြပြအောင်ပိတ်ပင်လို့တဲ့နိုင်ငံသားတွေတတော်ဒီ internet cyber တိုက်ခိုက်သူတွေလုတ်ခဲ့တဲ့ပုံစံအတိုင်းလိုက်လို့ရသွားပြီလေအခုလိုဖြစ်လာတာကအမေရိကန်နိုင်ငံအတွက်အန္တရာယ်ကြီးပါတယ
်ဒါအပြင်ဒီရုပ်ရှင်မှာပါဝင်တဲ့မင်းသား Rob Lowe ကလည်းဒီဖြစ်ရမှာ cyber တိုက်ခိုက်ရေးသမားတွေနိုင်သွားပြီးချိန်ပါလင်းနာစီကိုအလျှော်ပေးလိုက်တယ်လို့ဟောလီဝုဒ်ကလုတ်ခဲ့မိပြီးသားဖြစ်သွားပြီလို့ Twitter မှာပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကတော့ဒီလောက်ပါပဲအခုတော့ Christmas ကာလအတွက်လက်ဆောင်တီလီတပုတ်လက်ဆောင်ပေးပြရစီခင်ဗျာနာတော်တာဆင်ကြပါWish you a Merry Christmas and a Happy New Year. We wish you a Merry Christmas. We wish you a Merry Christmas. We wish you a Merry Christmas and a Happy New Year. ကန်တန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီအထိအတန်လွှင့်ပေးနေပါရခင်ဗျာမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဘွယ်အစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်အစီအစဉ်လေးကိုနားဆင်ကြမှာဖြစ်ပါတယ် VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလို့တဲ့တချင်းတောင်းလို့ရဆိုရင်အီးမေးလ်လိပ်စာက bambis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်လေးကိုလှိုင်းတူမီတာ90 kHz 9995လှိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့အင်္ဂလိပ်စာသင်ကားစာပို့ချချက်အပတ်စဉ်ကျမ်းမာရေးခဏနဲ့တိုင်းရင်သတင်းလွှာစတဲ့အပတ်စဉ်အစီအစဉ်လေးကိုနားဆင်ကြမှာဖြစ်ပါတယ်အပတ်စဉ်ကျမ်းမာရေးခဏမှာဆိုရင်တော
့ညသားဖြင့်ငပြဖို့ဦးနောက်တဲ့ဝင်လာတော့ဒီကျန်းထန်ငှက်ပြားဆိုတာကဒီငှက်ပြားကိုခံနိုင်ရှိတဲ့လူတွေမှာပိုဖြစ်တယ်ပေါ့နော်ဆိုတော့အမဒီမွေးက
ပမောက္ခဒေါက်တာစောဝင်းရဲ့ပြောပြချက်ပါမကြခင်မှာနားဆင်ကြပါလိမ့်မယ
်
အခုအဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့နာနေခင်းနိုင်နားဆင်နေကြဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ပါ American Indian အသုံးလုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ပြတင်ပြမယ် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါလေဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ d i s g u i s e disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစစကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ဆိုတဲ့ကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်စီစဉ်တက်တဲ့ American Indian 3နှုံအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကလေးအုံနောက်ထဲငှက်ဖျားပိုးဝင်လာကြောင်တက်ချင်းအကြောင်းကိုတင်ပြထားပါတယ်ငှက်ဖျားပိုးအုံနောက်ထဲဝင်လာဟာတက်နှစ်နဲ့၅နှစ်ကြာကလေးတွေနဲ့ငှက်ဖျားဒေသကိုအသစ်ရောက်လာသူတွေမှာဖြစ်နိုင်ခြေများတယ်လို့ကလေးအထုကူတွေကဆိုကြပါတယ်အုံနောက်ထဲငှက်ဖျားပိုးဝင်လာကြောင်တက်တာတေးကြစေဖို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ပြီးတော့ဘယ်လိုအရေးပေါ်ကုသမှုပေးဖို့လိုပါသလဲကုလုံမဖြစ်အောင်ကာဝယ်နိုင်ပါသလားအဲ့ဒီအကြောင်းတွေကိုစီတက်ကတူတစ်ကလေးကျမ်းမာရေးပညာဌာနရဲ့အငြင်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ကလေးငယ်တွေတက်တာဖြစ်ရမှာကိုအပူချိန်များလို့တက်တာနဲ့အုံနောက်အမေးရောင်လို့တက်တာတွေအကြောင်းပြောပြီးမှအခုတစ်ခေါက်တော့ဆရာကြီး နောက်တရချင်းအကြောင်းရင်းတစ်ခုလည်းဖြစ်ပြင်းလဲပြင်းထန်တဲ့ဒီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာကြောင့်ကိုဆက်ပြောအောင်ဆရာ
ဒ
ီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာကအဖြစ်များလား
ဟုတ်ကဲ့ရင်တော့တော့ကျွန်တော်တို့ဒါတွေကိုခဏခဏတွေ့ပါတယ်အခုနောက်ပိုင်းမှာတော့ဒီငှက်ဖျားရောဂါတိုက်ဖျက်ရေးစီမံချက်တွေနည်းနည်းအရမ်းမှရှိနေတယ်ဟို rapid diagnostic test လို့ခေါ်တဲ့ငှက်ဖျားပိုးရှိမရှိဆိုတာကိုစမ်းသပ်တဲ့ဒီစကူ test တွေပေါ့နော်တခွဲကန်စမ်းသပ်မှုတွေအလွယ်တကူလုပ်နိုင်တယ်မြန်မာပြည် campaign ညာလဲမြန်မာရောဂါကုသရေးကိုအနေနဲ့ရက်ကဆရာဝန်တွေရောဒီဆရာဝန်တဲ့နေနဲ့ဒီကျန်းမာရေးဝန်ထမ်းတွေရောနော်တင်ပေးထားတဲ့အခါကျတော့ treatment ကရတယ်ပေါ့နော်အဲဒါကြောင့်မလို့ဒီငှက်ဖျားပိုးဖြစ်တာဥပ္ပောအလုံးဖြစ်တာတော့ဒီအုံနောက်ထိုင်ငှက်ဖျားပိုးရောက်တာတော့တွေ့တာနေသွားပါတယ်ဒါပေမဲ့ရှိတော့ရှိနိုင်ပါသေးတယ
်ဟုတ်ကဲ့ဆရာဒီခလီငယ်တွေမှာလဲငှက်ဖျားပိုးအုံနောက်ထဲဝင်တယ်ဆိုတော့ဒီငှက်ဖျားရောဂါဖြစ်နိုင်တယ်ပေါ့
ဟုတ်ကဲ့တကယ်တော့ငှက်ဖျားယောဂါကလေးယောဂါလို့ပြောလို့ရတယ်။ဘာလို့ဆိုတော့ငှက်ဖျားခြင်ပေါ့နော်ရှိတယ်ငှက်ဖျားပါရိုဆိုက်ပေါ့နော်ပေါက်တဲ့နေရာတွေရှိပါတယ်။အဲဒါအများသောဖြင့်တော့တောတောင်စိမ်ချမ်းတွေပေါ်တဲ့နေရာပေါ့နောက်တစ်ခါဒီနေဇက်ဒေသပေါ့နော်ဒါမျိုးတွေမှာဖြစ်များတယ်။ဗမာပြည်မှာတော့ငှက်ဖျားမဖြစ်တဲ့နေရာဆိုတာတော်တော်လေးနေတယ်ပေါ့။အဲတော့ဒီငှက်ဖျားရှိတဲ့နေမီမှာဆိုရင်ကလေးတွေစမွေးလာပြီးမွေးရဖြစ်နိုင်တယ်။ချိန်ကြိုက်ပြီးတော့တစ်ပတ်သုံးလေးပတ်ကြာရင်ဒါငှက်ဖျားလက္ခဏာတွေပေါ်လာနိုင်တယ်။ဒါဒီငှက်ဖျားဖြစ်များတဲ့ဒေသတွေမှာအရင်တော့ဆိုရင်ကလေးငယ်ငယ်ဘဝမှာငှက်ဖျားဖြစ်ပြီးမဆုံးတဲ့ကလေးတွေကမှလူကြီးတွေဖြစ်လာတာ။အဲတော့ငှက်ဖျားဒီကလေးတွေကိုတိကျတဲ့ရောဂါဖြစ်ပါ
။ဟုတ်ကဲ့။ကလေးငယ်တွေငှက်ဖျားဖြစ်လို့ရှိရင်ဒီအုံနောက်ထဲဝင်နိုင်တဲ့အလားလာကလည်းများနေတယ်ဆိုတဲ့သဘောပေါ့ဆရာ။
အပေါ်များတာပေါ့နော်။ကလေးများသဖြင့်ငှက်ဖျားပိုးအုံနောက်ထဲဝင်လာတော့ဒီကင်းထန်ငှက်ဖျားဆိုတာကဒီငှက်ဖျားကိုခံနိုင်မရှိတဲ့လူတွေမှာပိုဖြစ်တယ်ပေါ့နော်။ကျွန်တော်မှဒီမွေးကဒီတစ်နှစ်က၅နှစ်ကလေးလေး၅နှစ်ယောက်ကလေးလေးတွေပိုဖြစ်နိုင်တယ်။အဲ့လိုပဲဒီငှက်ဖျားဒေသကိုမှပထမဆုံးရောက်လာတဲ့ခဏသွားလေတဲ့လူတို့အလုတ်သားလုတ်တဲ့လူကပိုဖြစ်တာပါ။အင်းနေမြေမှာနေတဲ့လူတွေကတော့ငယ်ရောငှက်ဖျားဖြစ်တယ်။အချိန်ချင်းဖြစ်ပြီးတော့သူကဘာမှမသိမပြောက်ကြံခဲ့တဲ့ခါကျတော့ငှက်ဖျားတော်တော်ပြီးနေတယ်ပေါ့။အဲ့တော့သူတို့မှတော့စိတ်ပြင်းထန်တာကဖြစ်ခဲ့ပါတယ်။အော်ကလေးလေးမှတော့ဒီငှက်ဖျားပိုးဝင်ပြီးတော့တချို့ဆိုလို့ရှိရင်ဒီနာရီပိုင်းနဲ့တောင်ဒီအုံနောက်တဲ့ငှက်ဖျားပိုးဝင်တာဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီငှက်ဖျားပိုးအုံနောက်တဲ့ဝင်ပြီးတက်ပြီဆိုလို့ရှိရင်ဆရာရေတခြားတက်တာတွေနဲ့ဘယ်လိုခွဲနိုင်မလဲ
ဟိုဖျားပြီးအပူချိန်ကြီးတော့နဲ့တက်တာကြတော့15မိနစ်လောက်ပြီးရင်ပြန်ပြီးကလေးကသတိရလာတယ်ဘာမှထိခိုက်မှုမရှိဘူးပေါ့ဒီငှက်ဖျားပိုးကြောင့်တက်တာတော့ဘာလို့ကြာလို့ရှိရင်မိနစ်30လောက်ပိုးပြီးတော့ကလေးကတက်နေနိုင်တယ်နောက်ပြန်ပြီးတော့ကောင်းလာလို့ရှိရင်လည်းကောင်းအောင်သတိပြန်မရဘူးတော့ဟို conscious level ပြန်ကောင်းလာတာမရှိဘူးပေါ့နော်။နောက်တော့ငှက်ဖျားရဲ့ဒီပြင်းလက္ခဏာကဘာလဲဆိုသူရနေတယ်ပေါ့နော်။ကလေးကဖြူဖြော့နေတယ်။ဘေးလုံးကြီးတယ်ပေါ့နော်။တရရဲ့ကြီးတယ်ပေါ့။ဒါမျိုးတွေပေါ့။အသေးတို့ကလေးမှာဆိုလို့ရှိရင်သတိထားဖို့ကဘေးလုံးကြီးတာတက်ကိုအသေးကြီးတာပို့ပြီးတော့တွေ့ရပါတယ်။အဲ့လိုချက်လက်လေးနဲ့ကျွန်တော်တို့ကငှက်ဖျားဒေသမှာလည်းဖြစ်တယ်။ဖျားလည်းကြီးတယ်။ဆိုလို့ရှိရင်တော့ဒီကလေးမျိုးကတက်ရင်တော့ဒါငှက်ဖျားပိုးတက်တဲ့အချိန်နဲ့ကြာတယ်ဆိုတော့ငှက်ဖျားပိုးအနောက်ထဲဝင်နေဆိုတာဆန်းစားလို့ရပါတယ်။အခွဲဆန်တာမှုနေတော့ကျွန်တော်ကဒီ twist ဖြစ်တယ
်ဟုတ်ကဲ့ဆရာကြီးဒီငှက်ဖျားပိုးအုံနောက်ထဲဝင်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေပြလာလဲ
ညာတော့ပြောငှက်ဖျားအစားဖြစ်တယ်ဆိုတော့ငှက်ဖျားရဲ့ချမ်းနဲ့တုံတယ်ပေါ့နော်ပြသွားရင်ဖျားကြီးပါဒါပေမဲ့ရချားဖျားတတ်တယ်ဒါပေမဲ့ရချားဖျားလာလဲနောက်ပိုင်းနည်းနည်းကြာလာမှာခြေပိုင်းဆိုရင်ရချားဖျားခြင်းမှာဖျားတယ်ပေါ့ကျွန်တော်ကငှက်ဖျားဖြစ်တဲ့ဒေသပေါ့နော်ငှက်ဖျားပိုးပေါ်တဲ့ဒေသဆိုရင်တော့ကလေးတယောက်ဖျားတယ်လူကြီးတယောက်ဖျားတယ်ဆိုရင်ဒီပြင်းအကြောင်းမရှိရင်ဒါငှက်ဖျားလို့ကျွန်တော်ယူဆတယ်ပေါ့အဲတော့တကယ်လို့ဒီငှက်ဖျားပိုးအုံနောက်ထဲဝင်ပြီဆိုရင်တော့သူကသတိလစ်လာတယ်ပေါ့နော်သတိမကောင်းတော့ဘူးဒါမိန်နေငိုကြောင်ငန်းဖြစ်တယ်တက်တယ်အတမျိုးဖြစ်ပါသိဆိုးသွားတယ်မမမကူဘူးဆိုရင်တော့အဲ့ရနေတော့တပြေးပြေးပိုးပေါ်တော့သတိလစ်ပြီးတော့အသက်ဆုံးချုံနိုင်ပါတယ်ငှက်ဖျားပိုးအုံနောက်ထဲဝင်တာတော့တော်တော်လေးအန္တရာယ်ရှိတဲ့အခြေအနေဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီငှက်ဖျားပိုးအုံနောက်ထဲဝင်တဲ့လက္ခဏာတွေနဲ့ဒီငှက်ဖျားပိုးအုံနောက်ထဲဝင်လို့တက်တာတွေဖြစ်လာပြီးဆိုရင်တော့အမြန်ဆုံးဆေးရုံမှာကုသဖို့လိုမှာပေါ့
ဟုတ်ပါတယ်ခင်ဗျအဲ့ဒီကလေးတွေကကျတော့တတိယလည်းမကောင်းဘူးဆိုတော့ဒီတတိယလက်တဲ့ကလေးကိုကုသခြင်းပေါ့နော်ဆိုတော့ကျွန်တော်တို့သူမစားနိုင်ဘူးဆိုတော့ကြောသေးပါညာတွန်းထားမယ်ပြင်ဟိုဘက်ဒီဘက်ဆောင်းပေးတာတို့နော်တက်လို့ရှိရင်တက်တာကိုကုတာတို့ဒါတွေကအရေးကြီးပါတယ်ဒါတွေကြောင့်လည်းအသက်ဆုံးချုံမှုဖြစ်သွားနိုင်တယ်ပြရမယ်သူတို့မယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ငှက်ဖျားကိုတတ်တဲ့ဆေးပေါ့နော်ကျွန်တော်တို့ဒါမျိုးတွေကိုထိုးဆေးအနေနဲ့ပေးရပါတယ်။ဒါပေမဲ့ပြင်းပြင်းထန်ထန်ထိရောက်တဲ့ dose ပေါ့နော်။အဲ့ဒီကုပြီးတဲ့နောက်မှာကြာလို့ရှင်တော့ 3ရက်လောက်ဒီထိုးသေးထိုးပြီးလို့ရှိရင်နောက်ပိုင်းကျရင်တောက်ဆေးလိုက်ရပါတယ်အဲဒီခါမှလည်းကျွန်တော်ကအရင်တော့လို့မဟုတ်တော့ ACD လို့ခေါ်တယ်ပေါ့နော် Artemisinin Based Combination Therapy ပေါ့ဒီ Artemisinin တို့ပါလို့ねဒီပြင်ဆင်းနဲ့ပေါင်းထားတဲ့ဒီအပေါင်းဝယ်သုံးရပါတယ်တစ်မျိုးနဲ့သုံးလို့ရှိရင်နောက်ပိုင်းကျဆေးရင်ပါတယ်ညှက်ဖျားမှုတွေဖြစ်မှာဆိုတဲ့အတွက်အဲ့လိုမျိုးမျိုးတွေ့ပြီးတော့ပြီးပါတယ
်ဟုတ်ကဲ့ဆရာဒီငှက်ဖျားမှုအနောက်ထဲဝင်တဲ့ဆင်ကပြင်းထန်တဲ့အတွက်ငှက်ဖျားဖြစ်လာပြီဆိုတော့ဆရာရဲ့ဒီအုန်းနောက်တဲ့ဝင်တဲ့အဆင့်ထိမရောက်အောင်ကောကာကွယ်နေတဲ့အနေထားရှိလား
ဖြစ်တဲ့အခါမှာစောစောစီကူတာပေါ့ကိုရင်တော့တော့ငှက်ပြားဖို့တေချာဖို့ဆိုတာကသွေးစစ်မှရတယ်ခုနောက်ပိုင်းမှာတော့သွေးစစ်တာလည်းမဟုတ်ဘူးဒီလက်ထိတ်ကလေးကိုသွေးဖောက်ပြီးတော့ဒီဆက်ကူလေးနဲ့ပေါ့နော်ဒီ test strip လေးနဲ့ဆက်လိုက်လို့ရှိရင်ရတယ်ပေါ့အဲ့လိုရတဲ့အခါမှာငှက်ပြားလို့တေပြာပြီဆိုလို့ရှိရင် treatment ကိုစရတယ်ပေါ့နော်ဒီကုသမှုကဆရာဝန်ကစမှလည်းမဟုတ်ဘူးတူနာခုဆရာမတွေလူလူကြမ်းလိုက်လို့သားတွေတော့ဒီလိုထိပါပြန်လာအောင်လုပ်ပြထားရခြင်းမြန်မြန်စောစောကုကြရခြင်းငှက်ပြားကိုထိန်ချုပ်တာတွေလုပ်လာပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီငှက်ပြားကိုအစရရကာကွယ်တာကအရေးပိုကြည့်လာတာပေါ့ဆရာနော်တော့ဒီနေရာမှာဆရာရင
်ဟုတ်ကဲ့အခုဒီငှက်ပြားတော့ novation ရှိပေါက်တဲ့ချိန်ကြိုက်တဲ့အခါမျိုးတော့ကုဆက်တာပေါ့နော်အဲ့တော့ချိန်မကြိုက်အောင်နေရမှာပေါ့နော်ဒါ insecticide impregnated nets ပေါ့နော်ဆိုတော့ဘူတာစေးစိန်ချင်အောင်လေးပေါ်လာတယ်အဲ့ချင်အောင်လေးသုံးတယ်ဆိုတော့ချင်ဒီမှာနားရင်ချင်ရသေးတယ်ပေါ့လေဒီလိမ်ညာတန်ကာကွယ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့တိုင်းရင်းသတင်းလွှာကိုအလှည့်ပေးကြအောင်ပါ BNI အဖွဲ့ဝင်နိုင်ငံနေကြားဒေတာမှရှိတဲ့သတင်းတောက်တွေစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာ KIO နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုကြောင့်ရွာသား50ခန့်ဟာနံဖြစ်ဒုက္ခသည်စခန်းဘက်ကိုထွက်ပြေးတင်းရှောင်နေရပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLP နဲ့ The Elder Corps ကမ္ဘာထင်ရှားပုဂ္ဂိုလ်များအဖွဲ့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ကြတဲ့ဆိုတာနဲ့ကချင်ပြည်သူတွေလူမှုအဖွဲ့အစည်းတွေကကန့်ကွက်နေတဲ့ကြားကကချင်ပြည်နယ်အစိုးရကနေဦးဆောင်ပြီးမနှောပွဲကိုကျင်းပသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါ တင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်ဖက်ကမြို့နယ်ဂါရယံကျေးရွာဖက်မှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA တို့ကြားစစ်ရေးအခြေအနေပြန်လည်တင်းမာလာလို့ဒီဇင်ဘာလ15ရက်ညနေကနေစပြီးကျေးရွာသားတွေ50ခန့်နတ်ဖြစ်ဒုက္ခသည်စခန်းကိုထပ်မံထွက်ပြေးတင်းရှောင်လာတယ်လို့စခန်းတာဝန်ရှိသူတဦးကပြောပါတယ်။အခုလိုဒုက္ခသည်တွေထပ်မံထွက်ပြေးလာတဲ့အတွက်အစားအသောက်နေရာထိုင်ခင်းနဲ့အဝတ်အစားတွေနဲ့ဆောင်တွေအဆအဆအရာရာခက်ခဲနေတယ်လို့ဒုက္ခသည်တာဝန်ရှိသူတွေကပြောပါတယ်။လူဦးရေတရာရှိတဲ့ဂါရယံကျေးရွာမှာကြံနေသေးတဲ့ရွာသားတွေဟာဒေသကနေတင်းရှောင်ဖို့အတွက်ဒုက္ခသည်စခန်းကိုလာကြိုပေးဖို့စာပို့အကြောင်းကြားလာတာကြောင့်ဒုက္ခသည်စခန်းတာဝန်ရှိသူတွေဝိုင်းဝန်းဆောင်ရွက်ဖို့လည်းရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အစိုးရတပ်တမ66ကနေဂါရယံကျေးရွာဒေသခံတွေသွာလာမှုမှာပိတ်ပင်လာပြီးစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာတာကြောင့်ကြောက်လန့်ထွက်ပြေးခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB နဲ့ The Address ခေါ်ကပထင်ရှားဆုံးများပုဂ္ဂိုလ်အဖွဲ့တို့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့ကတွေ့ဆုံမှုမှာတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်တိုင်းရင်းသူဒေသခံတွေအနေနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုခံနေရတဲ့အခြေအနေတွေမြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်ခံရမှုဆက်ဖြစ်နေတဲ့ကိစ္စတွေရှေ့ဆက်မတိုးနိုင်သေးတဲ့ငြိမ်းချမ်းရေးကိစ္စတွေကိုတင်ပြခဲ့တယ်လို့ WLP ရဲ့အထွေထွေတွင်ရင်းမှုတော်တင်တင်ညိုကပြောပါတယ်။ဒီဖြစ်စဉ်တွေအပေါ်မြန်မာအစိုးရကိုတောင်းဆိုပေးဖို့အမျိုးသမီးအဖွဲ့ချုပ်က The Address အဖွဲ့ကိုတိုက်တွန်းခဲ့ပါတယ်။ The Address အဖွဲ့ကိုတောင်အာဖရိကကဓမ္မတာဟောင်းနဲ့စင်မင်ဒဲလာကတကပါလုံးငြိမ်းချမ်းရေးတရားမျှတရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေအတွက်2009ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်မှာရေလုံလောက်အောင်ရရှိဖို့အတွက်ကရင်ပြည်နယ်ဝန်ကြီးချုပ်ကနေပြီးတော့စက်သိန်း800သုံးသွားမယ်လို့မြို့နယ်အုပ်ချုပ်ရေးဦးစီးဌာနမှပြုလုပ်တဲ့ခရီးသွားလုပ်ငန်းများတွိတ်ဆုံပွဲမှာပြောသွားပါတယ်ဒီဇင်ဘာလ5ရက်နေ့မှာကျင်းပခဲ့တဲ့တွိတ်ဆုံပွဲမှာပြည်သူတွေတောက်သုံးရေးရရှိရေးလျှက်စစ်မီရရှိနိုင်ရေးအတွက်နီးလမ်းမျိုးစုံနဲ့လှုပ်ပေးရမှာလို့ကရင်ပြည်နယ်ဝန်ကြီးချုပ်ဦးစော်မင်းကပြောပါတယ်တန်တောင်ကြီးမြို့နယ်မှာပြည်သူတွေရေလုံလောက်မှုမရရှိတဲ့တင်ပြချက်အပေါ်ကရင်ပြည်နယ်ဝန်ကြီးချုပ်ကနေရေရရှိဖို့စက်သိန်း800သုံးဖို့လျှာထားကြောင်းပြောသွားတယ်လို့တန်တောင်ကြီးမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စော်တော်ပလဲကပြောပါတယ်တန်တောင်ကြီးမြို့နယ်မှာကြောက်တောင်ပေါ်ပြီးတောင်ပေါ်မြို့ဖြစ်တဲ့အတွက်တောက်သုံးရေမလုံလောက်မှုပြဿနာများနဲ့ကြုံတွေ့နေရခြင်းလည်းဖြစ်ပါတယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်မလွဲတောင်အနီးမှာ KNU အဖွဲ့ကပူကြီးနဲ့တပ်သားတအူးကိုပစ်တပ်သွားတဲ့အဖွဲ့ဟာအဲ့ဒီနယ်မြေမှာလှုပ်ရှားနေတဲ့မွန်လက်နက်ကန်အဖွဲ့ဖြစ်တဲ့နိုင်အလုံနဲ့နိုင်အဆောင်တို့ဥဆောင်တဲ့အဖွဲ့ဖြစ်တယ်လို့၎င်းတို့နှုတ်ဦးနဲ့နီးစပ်တူတူကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့က၎င်းတို့အဖွဲ့ကနေရွှေဝယ်ယတနာကားကိုတပြတိုက်နေတော့စစ်ဝတ်စုံနဲ့ရောက်လာတဲ့ KNU ကားကိုအစိုးရတပ်ကထင်ပြီးပစ်ခတ်လိုက်တာကြောင့် KNU တပ်မဟာလေးကပို့စောခင်ဝင်းနဲ့တပ်သားဆောင်မောင်လေးတို့ကြာဆုံးခဲ့ပါတယ်နိုင်အလိုနဲ့နိုင်အဆောင်တို့ဟာ2012ခုနှစ်ကနိုင်အပင်တို့အဖွဲ့ဝင်ဖြစ်အစိုးရတပ်မတော်ထံလက်နက်ချရာမှာပြန်လည်ခွဲထွက်ခဲ့ပြီးလက်နက်ကင်အဖွဲ့အဖြစ်ဆက်လက်လှုပ်ရှားနေတာဖြစ်ပါတယ်
ဒီဇင်ဘာလ15ရက်နေ့ကကြာရောက်ခဲ့တဲ့နှစ်40မြောက်ရခိုင်ပြည်နယ်နဲ့အခမ်းအနားကိုရခိုင်ပြည်နယ်အနှံ့နဲ့ရန်ကုန်မြို့မှာစစ်စစ်ကားကားကျင်းပခဲ့ကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့အခမ်းအနားမှာတော့ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်တက်ရောက်ခဲ့ပြီးရခိုင်လူငယ်တွေကရခိုင်ရိုးရာအကျဉ်းရင်အကဗျာလအကအပါဝင်တခြားရိုးရာအကတွေနဲ့တင်ဆက်ခဲ့သလိုညနေပိုင်းမှာလည်းနာမည်ကျော်ရခိုင်နဲ့မြမအစိုးရတွေကတီဆိုဖျော်ဖြေခဲ့ကြပါတယ်။ရခိုင်ပြည်နယ်နေ့ဟာ1954ခုနှစ်စီပုံအရာရခိုင်တိုင်းကနေရခိုင်ပြည်နယ်အဖြစ်ပြောင်းလဲသတ်မှတ်ခဲ့ပြီးဒီဇင်ဘာလ15ရက်ကိုရခိုင်ပြည်နယ်နဲ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်ကချင်ပြည်သူတွေလူမှုအဖွဲ့အစည်းတွေကကန့်ကွက်နေတဲ့ကြားကကချင်ပြည်နယ်အစိုးရကနေဦးဆောင်ပြီးမနှောပွဲကိုကျင်းပသွားမှာဖြစ်ပါတယ်ကာလအတန်ကြာကျင်းပဖို့ရတနေတဲ့ဒီမနောဘွဲကိုပြည်နယ်အစိုးရဘက်ကဘာကြောင့်ကျင်းပဖို့စီစဉ်နေပါသလဲကချင်လူမှုအဖွဲ့အစည်းတွေကရောမနောဘွဲကျင်းပရေးကိုဘာကြောင့်ကန့်ကွက်နေပါသလဲဆိုတဲ့အခြေအနေတွေကိုအမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင
်လာမယ့်နှစ်သစ်ကချင်ပြည်နယ်နေ့မှာကချင်မနောဘွဲကိုမဖြစ်မနေကျင်းပသွားမယ့်အကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ဦးလက်ချုံငန်းဆိုင်ကကချင်လူငယ်ဖွဲ့တွေနဲ့တွေ့ဆုံမှုမှာပြောဆိုခဲ့တယ်လို့ကချင်လူငယ်ဖွဲ့ကကိုခွန်ကျန်တော်ကအခုလိုပြောပါရယ
်အဓိကအစိုးရဘက်ကနေပြောတဲ့အချက်၄ချက်ရှိပါတယ်ပထမတစ်ချက်ကဒီအစီအစဉ်အစကလေးကနေဖြစ်ချင်လာအချိန်ဘယ်သူမှဟိုကန့်ကွက်တဲ့ပြည်မရှိဘူးပေါ့နောက်တစ်ချက်ကပွဲနဲ့ပတ်သက်ပြီးတော့သူပိတ်စာအားလုံးပုတ်ပြီးပြီးတန်ရုံးတွေအားလုံးပုတ်ပြီးပြီးပြီးလို့ရှိရင်ရက်ဝဲလို့ပြောတာပဲအဲ့ဒါလည်းအကုန်ပုတ်ပြီးပြီးအဲဒုတိယတစ်ချက်ပေါ့တတိယတစ်ချက်ကတော့ဒီပြည်နယ်လေးကိုဂုဏ်ပြုချင်တော့အားဖြင့်ဒီမတော်ပွဲကိုဖြစ်သွင်းရခြင်းဖြစ်တယ်ဆိုတဲ့အကြောင်းကိုသူတို့ရှင်းကြတာပေါ့နော်
ဒီဇင်ဘာလ23ရက်နေ့မြစ်ကြီးနံမြို့မှာရှိတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်စီဝေခမ်းမနှင့်မှာလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချင်းပြည်နယ်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ2015ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့ကချင်ပြည်နယ်နေ့မှာဇန်နဝါရီ5ရက်ကနေ10ရက်နေ့ထိကျင်းပဖို့ပြည်နယ်ဆိုရဘက်ကနေစီစဉ်နေတာဖြစ်ပါတယ်မနှောပွဲကျင်းပရေးကော်မတီဥက္ကဋ္ဌဦးလောက်အောင်ကတော့အစိုးရတိလက်ထက်မှာဒါဟာပထမဆုံးကျင်းပမဲ့မနှောပွဲလို့လည်းပြောပါတယ်
ကျွန်တော်မနောပွဲဆိုတာကချင်ပြည်နယ်အထူးအမျက်ထားတဲ့အကပေါ့နော်အဲ့ဒါနဲ့ပြည်နယ်နဲ့ကိုကွန်ပျူတာနဲ့ပြည်နယ်နဲ့မှာမနောကကြတယ်အဲ့ဒီသဘောပါဒီနေ့ကဒီခစ်ပြောင်းလာတဲ့ဆွေတစ်ခစ်မှာဒီကောက်ပထမအဆုတ်လို့တာပါ
ကချင်ပြည်နယ်ဘက်မှာမငိမ့်ချမ်းသေးတဲ့အခြေအနေတွေကြောင့်မနောပွဲကိုကျင်းပဖို့မသိညော်လို့ကချင်လူငယ်ကွန်ရက်ဖွဲ့ကကိုကွန်ကျန်တော်ကအခုလိုပြောပါတယ
်ခုပြည်နယ်မှာဖြစ်ပျက်နေတဲ့နိုင်ငံရေးစစ်ရေးအခြေအနေအရာပေါ့ကျွန်တော်တို့ကဟိုမနောပွဲဆိုတာကျွန်တော်တို့ရဲ့အောင်မြင်ခြင်းစီးလုံးခြင်းကြိုရှင်ခြင်းဆိုတဲ့အ내အတိတ်ပဲရတဲ့အတောင်ဒီအချိန်မှာဒီပွဲတော်ကိုကျွန်တော်တို့မကျင်းပရင်ကောင်းတယ်ဆိုပြီးတော့ကျွန်တော်တို့ကအဲ့လိုတင်ပြတာပ
ါမနောပွဲမကျင်းပရေးဆိုတဲ့ကချင်ပြည်နယ်ဆိုရဖွဲ့ကိုပြီးခဲ့တဲ့စက်တင်ဘာလကနေနိုဝင်ဘာလကုန်ထိ၄ကြိမ်တိုင်တောင်းဆိုခဲ့ပြီးကချင်ပြည်သူသတောင်းကျော်ကလည်းလက်မှတ်ရေးဆိုတောင်းဆိုခဲ့တာပါကချင်ပြည်နယ်အတွင်းနှစ်စဉ်ကျင်းပလာတဲ့မနောပွဲကိုတကြောပြန်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်2013ခုနှစ်မှာနောက်ဆုံးကျင်းပခဲ့ရာကနေအစိုးရတိလက်ထက်မှာပြန်လည်ကျင်းပဖို့အခုလိုစီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်မှာတည်ဆောက်ဖို့ရထားတဲ့ကြောင့်မီသွေးတုံဓာတ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေဆက်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီစီမံကိန်းဟာဒေသခံတွေအတွက်ထိခိုက်မှုတွေရှိနိုင်လို့ကန့်ကွက်ရတယ်လို့လည်းဆိုပါတယ် ဒီအကြောင်းကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင
်။
ဒါကတော့မွန်ပြည်နယ်တောင်ပိုင်းရေမြို့နယ်အန်တင်းကျေးရွာနားမှာတည်ဆောက်ဖို့ရထားတဲ့ကြောင်မီသွေးတောင်သားအပေးစက်ရုံစီမံကိန်းကိုကောက်ွက်ဆန္ဒပြတဲ့အတံတွေပါ။ကြောင်မီသွေးစက်ရုံစီမံကိန်းကိုကောက်ွက်ဆန္ဒပြရတဲ့အကြောင်းရင်းကိုတော့ဆန္ဒပြကောင်းဆောင်ကိုကျော်မိုးအေးအခုလိုပြောပါရယ်။
ကျောင်းမီသွေးစက်ရုံဆန္ဒပြတာတော့အဓိကကတော့ကျွန်တော်တို့ဒီသားမှာထိခိုက်မှု3ခုရှိမှာပါဗျာ။ကျွန်တော်တို့က1ကျန်းမာရေးထိခိုက်မယ်၊2ကဘာပေါင်းခြင်းထိခိုက်မယ်၊3ကျွန်တော်စီးပွားရေးထိခိုက်မယ်။ဒါကြောင့်မို့ကျွန်တော်တို့ထိခိုက်မှု3ခုရှိလာတာအရာကျွန်တော်ဒေသတစ်ခုလုံးမှာဖြစ်လာမှာတွေ့ကြမှာကျွန်တော်တို့ကကျောင်းဆန္ဒပြခြင်း
။ဒီစင်မှာ14ရက်နေ့မှာဒေသခံ400ကျော်တို့ကရဲမြုံနယ်အတွင်းကျောင်းမီသွေးစက်ရုံအလို့မရှိဆိုတဲ့စကားပါသူညီဝတ်ဆောင်တွေဝတ်ပြီးတော့ရဲမြုံပေါ်မှာကောက်ွက်ဆန္ဒပြခဲ့ကြတာပါ။ကျောင်းမီသွေးဆက်ရုံဆောက်မယ်ဆိုရင်ရေလောက်သားများအတွက်ထိခိုက်မှုအများကြီးရှိနိုင်တယ်လို့ရေးမြို့နယ်သမင်းဆိုင်ပင်လယ်ကမ်းခြေရွာကရေလောက်ငန်းရှင်ကိုစောမင်းစိုးကပြောပါရယ
်ကျွန်တော်ကျောင်းမီသွေးဆက်ရုံလောက်လို့ရှိတော့ရေလောက်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာဆုံဆုံးစရာနင်းနာစရာအများကြီးရှိတယ်။ဒါပြောလို့လဲဆိုတော့တကယ်လို့ဒီကျောင်းမီသွေးဆက်ရုံလောက်လို့ရှိရဲကျွန်တော်တို့ပင်လယ်ရှိရာသူတပွားဝအပူဆိုင်တဲ့အများကြီးပူလာတဲ့အတွက်ကျွန်တော်တို့မှာကန်ဒီငါဖန်လောက်ငန်းရှင်တွေဟာအဆင်မပြေတော့ဘူး။
ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကကျောင်းမီသွေးတောင်တန်းအပိစက်ရောင်နဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးတွေကိုဒေသခံတို့သိရှိနိုင်ဖို့အတွက်ဒိုယိုထိုင်းကုမ္ပဏီကနေကုန်ကျစရိတ်ကြက်ခံပြီးထိုင်းနဲ့ဂျပန်နိုင်ငံမှာရှိတဲ့ကျောင်းမီသွေးတောင်တန်းအပိစက်ရောင်ကိုလေ့လာဖို့အတွက်မွန်ပြည်နယ်ဒေသခံ15ဦးကိုဈေးလွှတ်ခဲ့ပါတယ်။အခုလိုလေ့လာရေးအဖွဲ့ဈေးလွှတ်တဲ့အပေါ်မှာတက်ကြွလှောက်ရှားသူအန်တင်းကျေးရွာဒေသခံမိစိုက်စွန်းကအခုလိုပြောပါတယ်
။ဒီစက်ရုံတရုံကိုသွားမယ်ဆိုရင်အဓိကဘာကိုလေ့လာရမှာလဲဆိုတော့ဒေသခံအနေနဲ့ဆိုးကျိုးဆိုတာသူတို့ပြမှာသိတယ်သူတို့မပြရင်လည်းမမြင်နိုင်ဘူးပေါ့နော်
။ကျောင်းမီသွေးတောင်ဆက်ရုံစီမံကိန်းဟာ Ultra Super Critical ဤပညာတောင်ကျောင်းမီသွေးတောင်သားအပေးဆက်ရုံစီမံကိန်းဖြစ်ပြီး American Dollar တန်2,900အကုန်ကျခံတည်ဆောက်မှာဖြစ်က BOT စနစ်နဲ့အနှစ်30စီမံကိန်းလုပ်ဖို့ရထားပါတယ်။ အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကချင်ပြည်ဖက်ကမြို့နယ်ဂါရယံကျေးရွာဖက်မှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA တို့ကြားစစ်ရေးအခြေအနေပြန်လည်တင်းမာလာလို့ကျေးရွာသား90ခန့်ဟာနန်းဖြစ်ဒုက္ခသည်စခန်းကိုထပ်မံထွက်ပြေးတိမ်းရှောင်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB နဲ့ The Elders Call ကပ္ပထင်ရှားပုဂ္ဂိုလ်များအဖွဲ့တို့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့ရမှာတိုင်းရင်းသားဒေသလူခွင့်ရေးချိုးဖောက်ခံရမှုနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးတင်ပြခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေဇက်ဒီတာကသတင်းတော်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့လာမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်နဲ့ပတ်သက်ပြီးတော့အသိပေးချက်ကိုနားဆင်ကြည့်အောင်ပါ။
တော်ရရှင်တို့မြေဒရူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲ။အထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးပိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတဲ့ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဓာတ်ရည်လိုက်လိုက်အစီအစဉ်မှာဝေမျှပြောပြစေချင်ပါလေ။လာမယ့်စနေနေ့ဒဇင်မာလ20ရက်နေ့ညပိုင်းဒီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးနိုင်ဖို့အတွက် View မြန်မာပိုင်းကိုကြိုတင်ဆက်သွယ်စေချင်ပါလေ။တရရဲ့ဝင်မဆွေးနေနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကိုအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တရရှင်တွေကိုဖိတ်ခေါ်ပါရခင်ဗျာ
။တရရှင်တွေအနေနဲ့ဝင်ရောက်ဆွေးနွေးကြဖို့ထပ်မံပြီးတော့တိုက်တွန်းလိုပါတယ်။ပါဝင်ဆွေးနွေးမယ်ဆိုလို့ရှိရင် VOE ကိုအချိန်မီကြိုတင်ဆက်သွယ်ကြဖို့လည်းထပ်မံပြီးတော့တိုက်တွန်းလိုပါတယ်ခင်ဗျာ။View American တံမြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အာရှနဲ့အာဖရိကဆာဟာရာဒေသဖွံ့ဖြိုးတိုးတက်ဖို့အတွက်ဇင်းနှုံချိုတာပြီးအမိခိုကင်းတဲ့စွမ်းအင်ရရှိရေးဟာအကြီးမားဆုံးရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအတားဆီးတစ်ခုဖြစ်နေတာပါအာဖရိကမှာကဘာမီအပူဓာတ်လေအားရေအားနေအောင်ကြီးနဲ့တဘာဝတိုက်ဝင်တွေကနေလျှက်စစ်တအားထုတ်ယူရရှိနိုင်ပေမဲ့ဆာဟာရာဒေသကလူဦးရေ80ရာခိုင်နှုန်းနီးပါးဟာဒီကနေ့အထိလျှက်စစ်တမရရှိပဲနေနေရတာပါ ဒါကြောင့်လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်သမ္မတဥဘာမားဟာအာဖရိကစွမ်းအင်အစားပြုအစီအစဉ်တရက်ကိုစတင်ခဲ့ပြီးဒီအစီအစဉ်ရဲ့ဒေတာရင်းစွမ်းအင်ထုတ်လုပ်မှုနဲ့ပြန့်ဝေမှုတွေကိုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကဦးဆောင်ပြီးလုပ်နေတာပါ။အစီအစဉ်စတင်ချိန်ကစလို့လွန်ခဲ့တဲ့16လအတွင်းအာဖရိကတိုက်ကအစိုးရတွေယင်းနှိမ့်နှံသူတွေအပါအဝင်တခြားလူရှင်တွေဟာအာဖရိကန်လူထုအတွက်အခွင့်အလမ်းကောင်းတွေကိုစောင့်ကြည့်လာနိုင်ခဲ့တယ်လို့ USAID အာဖရိကဒေသဆိုင်ရာလက်ထောက်အကြီးအကဲတဦးဖြစ်သူ Eric Foster ကပြောပါရယ်။အာဖရိကစွမ်းအင်အစားပြုအစီအစဉ်ဟာဒေတာရင်းလျှက်စစ်တာထုတ်လုပ်မှုနဲ့ပြန့်ဝေမှုအပိုင်းတွေမှာဘာကြောင့်ကြံ့ကြာနေရတဲ့ဆိုတာမျိုးတွေကိုအချက်လက်စုဆောင်းပြီးတဲ့နောက်အစိုးရကိုဘာတွေလုပ်သင့်တယ်ဆိုတာကိုအကြံပေးဖို့ဖြစ်ပါရယ်။ဒါအပြင်ယင်းနှိမ့်နှံသူတွေအနေနဲ့စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးကိစ္စတွေမှာလုပ်ကိုင်နိုင်အောင်ဒီအစီအစဉ်ကနေအထောက်အကူပေးမှာဖြစ်တယ်လို့အာဖရိကကအင်အား5သန်းနဲ့စီးပွားရေးလုပ်ငန်းတွေအတွက်လျှက်စစ်တအားမီဂါဝတ် 3,000 ထိထုတ်လုပ်နိုင်တဲ့လုပ်ငန်းတွေကိုလည်းလဲပတ်နိုင်ပြီဖြစ်တယ်လို့မစ္စတာပိုစတယ်ကပြောပါတယ်။လုံလောက်တဲ့စွမ်းအင်ထုတ်လုပ်ပြီးတဲ့နောက်မှာလည်းဖြန့်ဖြူးနိုင်ဖို့အတွက်ဆက်လက်လုပ်ကိုင်ရမှာပါ။အာဖရိကဆာဟာရာဒေသရင်းကကျေးလက်တောနယ်မှာနေတဲ့လူဦးရေ 55.5 ရာခိုင်နှုန်းနဲ့က 18.3 ရာခိုင်နှုန်းသာလျှက်စင်ပြီးရရှိတာပါ။အာဖရိကစွမ်းအင်အစီအစဉ်ဟာအမိခိုကင်းစွမ်းအင်ထုတ်လုပ်နိုင်တဲ့နည်းပညာဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့အတွက်လည်းရည်ရွယ်ထားပါတယ်။ဒီကနေ့အထိအာဖရိကလူဦးရေတန်း600ဟာလျှက်စင်ပြီးမရရှိပါဘူး။ဒါကြောင့်ဆေးရုံရဲ့လုပ်ငန်းတွေကောင်းကောင်းမလဲပတ်နိုင်သလိုစီးပွားရေးလုပ်ငန်းတွေလည်းပေါ်ထွက်လာတာမျိုးမရှိပါဘူး။ကလေးငယ်တွေကလည်းမှောင်သွားရင်စားကြည့်လို့မရတော့တဲ့အပြင်အစားအသောက်ရန်ကုန်တွေဟာဆိုရင်လည်းဈေးကွက်မရောက်ခင်ပျက်စီးကုန်တယ်လို့မစ္စတာပိုစတယ်ကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်အာဖရိကနဲ့တခြားအလူရှင်တွေစီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းဆောင်ရွက်မှုကြောင့်အာဖရိကစွမ်းအင်အစီအစဉ်ဟာမိခိုအားထားလို့ရတဲ့စွမ်းအင်အဖြစ်တိုးတက်လာနိုင်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တို့ရရှင်တို့အခုကြားခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်တာဖြစ်ပြီးတော့ VOA အာဘော်မဟုတ်တဲ့အကြောင်းတို့ရရှင်တို့ကိုအတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အသံကနေလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နိုင်ရက်နေ့၉နိုင်အထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ TV အစီအစဉ်တွေကိုလည်းအင်တာနက်ဆာမျက်နှာ www.burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ YouTube ဆာမျက်နှာဖြစ်တဲ့ www.youtube.com/voaclips ဆိုတဲ့ဆာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာဒီမြန်မာပိုင်းရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမာပူတင်ကသူ့နိုင်ငံစီးပွားရေးကြာနေရာကနေနှစ်နှစ်အတွင်းပြန်ကောင်းလာဖို့ယုံကြည်မှုရှိနေတယ်လို့ချက်တာရီနေမှာထုတ်ပြောလိုက်ပါတယ်သမ္မတပူတင်ကဆက်ပြီးရုရှားသုံးငွေရူဘယ်ဟာလည်းတန်ဖိုးကျဆင်းနေရာကနေပြန်တည်ငြိမ်လာဖို့ရှိတယ်လို့ပြောခဲ့ပေမဲ့ဒီစီးပွားပြတ်ကက်ကိုဘယ်လိုကုစားမယ်ဆိုတာကိုတော့ရှင်းမပြခဲ့ပါဘူးနှစ်ချုပ်သတင်းစာရှင်းလင်းပွဲကို၃နာရီကြာလုပ်ခဲ့ရမှာသမ္မတပူတင်ကရှင်းနေမှာစီးပွားရေးကျဆင်းမှုစီဥတီနေပေမဲ့လည်းဘိုးဘန်းနဲ့စီးပွားရေးဆိုင်ရာအရာရှိတွေအနေနဲ့ရုရှားသုံးငွေခိုင်မာဖို့တင်တော်မှန်ကန်တဲ့မူဝါဒတွေချမှတ်နေတယ်လို့ဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံပဋိပက္ခမှာရုရှားရဲ့ဝင်ရောက်ပတ်သက်မှုကြောင့်ရုရှားကိုတိုက်ခတ်ပိတ်ဆို့မှုတွေထပ်တိုးလုပ်ဆောင်ဖို့အမေရိကန်လွှတ်တကားသဘောတူလိုက်ကြတဲ့ဥပဒေမူကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဥပဒေအဖြစ်အတည်ပြုလက်မှတ်ရေးထိုးပေးလိုက်ပါတယ်။ယူကရိန်းလွမြောက်ရေးအားပေးမှုဥပဒေ2014ကိုလက်မှတ်ရေးထိုးလိုက်တဲ့သမ္မတအိုဘားမားကအမေရိကန်ဆွေရအရေးယူပိတ်ဆို့မှုမူဝါဒမှာအပြောင်းလဲတစုံတရာရှိတာကိုမပြပါဘူးလို့ကြက်တာရင်းနေမှာပဲကြီးညာချက်ထုတ်ပြီးပြောဆိုခဲ့ပါတယ်။အိမ်ပြည်တော်အရာရှိတွေက Sony ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ဆိုင်ဘာကတိုက်ခတ်ခဲ့တာဟာအလေးနဲ့ထားရမယ့်နိုင်ငံတော်လုံခြုံရေးကိစ္စဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့နိုင်ငံတော်လုံခြုံရေးကောင်စီအနေနဲ့ဒီကိစ္စအတွက်လိုအပ်တဲ့တုံ့ပြန်မှုတွေလုပ်ဖွဲ့ဖို့တိုင်ပင်နေတယ်လို့အိမ်ပြည်တော်အရာရှိတွေကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ထိတဲရောက်နိုင်ငံကသတင်းအချင်းချုပ်ကိုကိုဝင်းမင်းကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ကျွန်တော်ဆက်မိုးပါပါညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်လေးကိုလိုင်းဒိုမီတာ16 kHz 10853ညလိုင်းဒိုမီတာ19 kHz 15555နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။တော်တာရှင်များအားလုံးကိုစိတ်နှပါချွင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.